နိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုနဲ့ထောင်နဲ့နှစ်ရှည်ကြာခံနေရတဲ့ Unity သတင်းသမားတွေအမှုပြင်ဆင်ချက်နေပြီးတော့ပြည်ထောင်စုတရားလွှတ်တော်ချုပ်ရုံးမှာသူတို့ရဲ့အကျိုးဆောင်ရှေ့နေတွေကရှောက်လဲခဲ့ကြပါတယ်။ထောင်နဲ့တချို့ရှော့ချပေးထားတဲ့ဒီမှုကိုထပ်မံပြန်လည်စစ်ဆေးပေးဖို့ပြင်ဆင်ချက်ကိုရှောက်လဲခဲ့ကြတာပါ။သတင်းသမားတွေအရေးမြန်မာစာနယ်ဇင်းကောင်စီယာယီဘက်ကလည်းသူတို့အမှုကိုမီဒီယာဥပဒေနဲ့အညီဆောင်ရွက်ဖို့ကိုလည်းတိုက်တွန်းမှုတွေရှိနေပါတယ်။အသေးစိတ်ကိုမတ်စုမွန်ကဆက်ပြောပြပါမယ်။
ဟုတ်ကဲ့ပါ။နိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်မှုနဲ့ထောင်နဲ့နှစ်ရှည်ကြာခံနေရတဲ့ Unity အမှုဆောင်ရာရှိချုပ်အပါအဝင်အယ်ဒီတာနဲ့သတင်းသမားတွေအတွက်နေပြည်တော်ပြည်ထောင်စုတရားလွှတ်တော်ချုပ်ရုံးမှနိုဝင်ဘာလ26ရက်နေ့ကသတင်းသမားတွေရဲ့ဥပဒေချိုးဆောင်ရှင်တွေကပြင်ဆင်ချက်လျှောက်လဲတင်သွင်းခဲ့ကြပါတယ်။တရားသူကြီးထံပေါက်မှပြင်ဆင်ချက်လျှောက်လဲချက်တင်သွင်းခဲ့တာနဲ့ပတ်သက်လို့ Unity အမှုဆောင်ရာရှိချုပ်ဦးတင်ဆန်းရဲ့အချိုးဆောင်တရားရုံးချုပ်ရှင်နေဦးကျော်လင်းက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်။
ဒီစမှုတွေကိုတော့ကောမေးပြီးတော့တရားရုံးကျုပ်ကျုပ်တရားလို့ကျုပ်အထူးရေလျှောက်လာတဲ့အထူးယူခံဆိုရှိနှစ်ပါးနဲ့သုံးပါးတိုင်းပေါ်ပြအဲ့ဒါတွေပေါ့ဆိုတော့အဲ့ဒီမှာကျတော့တို့ကကျေကျေပြတ်မကြမ်းအောင်ကျေကျေမှု revision ကျေကျေမှုဆိုတာကတော့တို့ကများသွားဖြင့်တို့ကျေကျေမပေးဘူးဆိုတော့ဆိုတဲ့ချက်ကများတယ်အဲ့ကျေကျေမှုဘာကိုတွေ့လျှောက်လာတဲ့အထူးယူခံဟောဆိုတော့ရှိတယ်ပေးကျေကျေအပေးပေါ့အဲ့ဒါရှိသေးတယ်ဟုတ်ကဲ့ဥပမာဥရကတနာပေါ်မှာဥရကတနာတော့ပေါ်နေတာအရင်တော့ဒီစပိုင်ပုံမှန်နဲ့ပြီးရဆိုတာဥရိယမကောင်းဘူးလေ။ဟုတ်တယ်မလား။အဲ့တော့ကျွန်တော်အသေးစိတ်ကြည့်နေတဲ့မလို့ပါပါ။အဲ့ဒီဒီလိုစပိုင်နဲ့မတူဘူး။အဲ့ဒီထုတ်တဲ့နိုင်ငံမှာတော့ဒီဥရိယမရှိတော့ဘူး။ဒီဥရိယတွေကလည်းဒီစီနာတို့ကတော့လည်းမရှိတော့ဘူး။ဘာမှလည်းလာပြီးရှိတယ်။ဥရိယအားနဲ့ကျပေါ့။ဒီလိုတို့ဒီလိုမလုပ်ခဲ့ဘူး။
ပြင်ဆင်ချက်ရှောင်လဲချက်တွေတင်သွင်းပြီးတဲ့နောက်မှာတော့ပြည်ထောင်စုတရားလွှတ်တော်ချုပ်ရုံးရဲ့အကြောင်းပြန်ကြားမှုကိုရှောင်စားနေမှာဖြစ်ပြီးတော့အထူးယူကန်တင်သွင်းသွားဖို့ကိုလည်းပြင်ဆင်နေတယ်လို့တရားရုံးချုပ်ရှင်နေဦးကျော်လင်းကပြောပါတယ
်။ဒီလိုတွေပေါ့ကဲ့ဒီလိုတရားတွေဝင်နေကြမှာဆောင်းနေလို့ဆိုတော့ဒီလိုတွေအစီအစဉ်တွေပေါ့တော့ဝင်တာမဟုတ်ဘူး။အရသာအဖြစ်နဲ့ဝင်နေဝင်နေဆိုရင်တော့နှစ်နှစ်တည်းမပူထားဘူးပေါ့ကဲ့။အခုကတားတရားတွေအဲ့တော့ပြောရှိတယ်
ဒီလိုမျိုးထောင်နဲ့နှစ်ရှည်ကြခံနေရစေ Unity သတင်းသမားတွေရဲ့အမှုကိုပြင်ဆင်ချက်လျှောက်လဲနေချိန်မှာပဲသတင်းသမားတွေနဲ့အာဏာပိုင်တွေကဂျားဝင်စစ်ဆက်ညှိနှိုင်းမှုတွေကိုလှုံ့ဆော်ပေးနေတဲ့မြန်မာစာနယ်ဇင်းကောင်စီဘက်ကလည်းသူတို့အနေနဲ့နိုင်ငံတော်တာဝန်ရှိတဲ့သူတွေနဲ့တွေ့ဆုံတဲ့အချိန်မှာအကျဉ်းချခံသတင်းသမားတွေရဲ့အရေးတောင်းဆိုမှုတွေလုပ်ပေးသလိုလက်ရှိအတီးပြုတ်ထားတဲ့မီဒီယာဥပဒေနဲ့အညီဆောင်ရွက်ဖို့ကိုလည်းတိုက်တွန်းမှုတွေလုပ်ပါတယ်လို့မြန်မာစာနယ်ဇင်းကောင်စီယာယီအဖွဲ့ဝင်ဦးစောသက်ထွေးကပြောပါတယ
်ထောင်နဲ့ကိုအရင်ကိစ္စကြောင့်ရောက်သွားတဲ့မီဒီယာသမားတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကနိုင်ငံတော်သမ္မတအပါအဝင်ကျွန်တော်တို့ဒီသက်ဆိုင်ရာပေါ့လေတိုင်းပြည်အတွက်ရည်ရည်တဲ့အခမ်းအနားရှိတဲ့တွေ့နဲ့တွေ့တဲ့အခါမှာတော့ဒီလိုတရားလေးတွေရှိတယ်ဒါနဲ့ပတ်သက်ပြီးတော့ဘယ်လိုများဟိုဆောင်ရွက်ပေးနိုင်မလဲဆိုတာမျိုးတော့ဆောင်ရွက်တာမျိုးတွေရှိပါတယ်။ထောင်ကျတဲ့လူကိုချက်ချင်းထုတ်ပေးလို့တော့ကျွန်တော်တို့ကဟိုပြောလို့မရပါနဲ့။နိုင်ငံတော်သမ္မတဆိုလို့ရှိရင်အဲခုသူ့ရဲ့လုပ်ပိုင်ခွင့်တွေကနေပြီးတော့လူကြီးချနာဝင်ပေးလို့ရတယ်အဲခုနကကာဝေးဦးတီချုပ်ဆိုလို့ရှိရင်ဟို Unity ကိုသူတို့အမှုပြန်ပြီးတော့ဟိုကြီးရုပ်သိမ်းပေးလို့ရတယ်ဒါမျိုးလေးတွေကိုတော့တိုက်တွန်းညာရင်ဆွေးနွေးရတယ်ရှိပါလားနောက်တစ်ခုကဟိုတည်င်းယူရဦးရောပြဿနာကဖြစ်တဲ့ချိန်မှာမီဒီယာဥပဒေနဲ့ပဲအရေးယူဖို့အတွက်ကျွန်တော်တို့အနေနဲ့အဲ့ဒါကိုကြိုးပမ်းဆောင်ရွက်နေရမျိုးလည်းရှိပါလား
ပေါင်းမျိုးနယ်ကလျှို့ဝှက်ဓာတုလက်နက်စက်ရုံဆိုတဲ့ခေါင်းစဉ်နဲ့အပတ်စဉ်ထုတ် Unity သတင်းစာနယ်မှာဖော်ပြခဲ့တဲ့သတင်းဆောင်မဟာနိုင်ငံတော်လျှို့ဝှက်ချက်အဥပဒေကိုချိုးဖောက်ခဲ့တယ်ဆိုပြီးတော့ပခုတ်ကူ KI တရားရုံးကပြစ်ဒဏ်10နှစ်ချမှတ်ခဲ့တာပါအဲ့ဒီနောက်မှာတော့သတင်းသမားတွေရဲ့ရှေ့နေတွေကတိုင်းဒေသကြီးတရားလွှတ်တော်မှာအယူခံဝင်ခဲ့ပြီးတိုင်းဒေသကြီးတရားလွှတ်တော်တရားရုံးကနေပြစ်ဒဏ်ကို3နှစ်အထိလျှော့ချပြီးတော့9နှစ်ကိုပြောင်းလဲချမှတ်လိုက်တာဖြစ်ပါတယ်ရှင်